MCA တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစရေးသဘောတူစာချုပ်ကိုပြန်လည်သုံးသပ်ပြုပြင်နိုင်ဖို့နဲ့ DBN နိုင်ငံရေးဆိုင်ရာညှိနှိုင်းဆွေးနွေးရေးကိုယ်စားလှယ်အဖွဲ့ရဲ့မဟာဗျူဟာရှေ့လုပ်ငန်းစဉ်ရှင်းမှတ်နိုင်ဖို့အတွက်ဒီကနေ့ MCA လက်မှတ်မြေထိုးကြရသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ဖွဲ့စည်းထားတဲ့ DBN ကောင်းဆောင်တွေလုပ်ငန်းညှိနှိုင်းအစည်းအဝေးတရကျင်းပနေပါတယ်ထိုင်းနိုင်ငံရှင်းမြန်မြို့မှာကျင်းပနေတဲ့ဒီစည်းဝေးနဲ့ပတ်သက်ပြီးနိုင်ငံရေးဆိုင်ရာညှိနှိုင်းဆွေးနွေးရေးကိုယ်စားလှယ်အဖွဲ့ကောင်းဆောင်ခုဦးရဲက RFA ကိုအခုလိုပြောဆိုပါတယ်
သူတို့ပြရတော့လာမယ်တွေ့ဆုံဆင်းရဲရဲ့အတွက်ပြည်စင်ရာရှိတော်လေးတွေကိုပြေဖို့ပဲပေါ့ကျွန်တော်တို့ကကိုယ်ကပြေခိုင်းရစေရွှေနှင်းနေစေကာလဆိုတော့ဒီဟာကအဓိကဖြစ်မှာပေါ့နော်ရှင်းပြောရရင်ဗျာကျွန်တော်တို့နိုင်ငံတွေ့ဆုံဆင်းရဲဖြစ်ဖို့အတွက်ပေါ့နော်ဘာဖြစ်ဖြစ်ကျွန်တော်တို့လက်နက်ကန်ဖွဲ့စည်းရေးနေတဲ့ကတော့ NCA ကိုမယ်မလွဲမသူဖြတ်မလို့ကျွန်တော်တို့ဖက်နားလဲတာလေဆိုတော့ NCA ကိုမဖြတ်ဘဲနဲ့ကျွန်တော်တို့ပြည်ယာမှုကိုခိုင်မာအောင်သဘောတူညီမှုတူကိုလုပ်မထားဘဲနဲ့တော့နိုင်ငံရေးဆွေးနွေးပွဲကိုတန်းသွားလိုက်တဲ့ဟာမျိုးတော့တည်ကြာရည်ရမဲ့အနေထားမျိုးမဟုတ်လို့ကျွန်တော်ထင်တယ်။ဒါကြောင့်မလို့ NCA ကလည်းပဲကျွန်တော်တို့အနေနဲ့သိပြီးဟိုဒွါဟဖြစ်စေတဲ့တချို့သောအကြောင်းအရာတွေဝါဟာရတွေကိုလည်းကျွန်တော်တို့ကပြန်သုံးသပ်မယ်။ပြင်ဆင်ရှိရလည်းပြင်မှာပေါ့ဗျာ။အဲ့တော့ကျွန်တော်တို့ကလက်မှတ်မထိုးထားသေးတော့လည်းကျွန်တော်တို့ပြင်ဖွင့်ရှိတယ်လို့ကျွန်တော်တို့ထင်ပါတယ်နော
်။ဒီအစည်းအဝေးမှာမလတွင်ကကျင်းပခဲ့တဲ့ပထမအကြိမ် DBN လုပ်ငန်းညှိနှိုင်းအစည်းအဝေးကဆုံးဖြတ်ချက်တွေကိုပြန်လည်ဆွေးနွေးတာတနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစရေးသဘောတူစာချုပ် NCA ကိုပြန်လည်သုံးသပ်ကြတာတွေအပါအဝင်နိုင်ငံရေးဆွေးနွေးမှုဆိုင်ရာမူပေါင်းတွေကိုလည်းပြန်လည်သုံးသပ်ဆွေးနွေးကပြင်ဆင်ဖြစ်ဆိုသွားဖို့ရှိတယ်လို့လည်းသိရပါဗျ။အခုလိုတိုင်းရင်းသားခေါင်းဆောင်တွေအနေနဲ့ပြန်လည်ပြင်ဆင်ဖြစ်ဆိုဖို့ဆွေးနွေးတာနဲ့ပတ်သက်ပြီးခုဦးရဆက်ပြောပြတာကတော့
ကျွန်တော်တို့အစာမကြည်တဲ့တချို့အကြောင်းအရာတွေရှိပါတယ်။တချို့ကဒီလိုမြင်တယ်ဗျ။ကျွန်တော်တို့ဒီ NCA single test က33ခုရှိတာပေါ့နော်ပုံမှန်အရာကြည့်ရင်တော့အဲ့တော့ကျွန်တော်တို့အားလုံးပါဝင်ရေးမကြလို့ကျွန်တော်တို့လက်မှတ်မထိုးပဲနေတယ်လို့တချို့ကတော့ဒီလိုပဲရိုးရိုးစစ်စစ်မြင်တာပေါ့နော်ဒါတစ်စိတ်တစ်ပိုင်းတော့မှန်တယ်ဒါပေမဲ့အားလုံးတော့မမှန်ဘူးကျွန်တော်တို့ NC တစ်ခုလုံးကိုခြုံကြည့်လို့ရှိရင်တချို့သောအကြောင်းအရာတွေဘောရတဲ့ပတ်သက်ကျွန်တော်တို့မူလကလေးကလည်းအစာချေခဲ့တာတော့မဟုတ်ဘူးအချက်ချင်းညှိနှိုင်းပြီးတော့သဘောတော့မကြလို့သာကျွန်တော်တို့တစ်ခုတစ်ခုချင်းကိုအဆုံးတတ်လိုက်ရတဲ့ဟာမျိုးတွေဖြစ်တယ်လို့အဲ့လိုပဲကျွန်တော်တို့နားလည်တယ်အဲ့တော့ကျွန်တော်တို့လက်မမထိုးနိုင်သေးတာလည်းအလုံးမပေါဝင်နိုင်သေးတာလည်းအကြောင်းတခုဖြစ်တယ်။နောက်အဲ့ဒီ single test ပါတချို့ကအကြောင်းရနေပတ်သက်လို့ကျွန်တော်တို့ပြုချင်းပြင်ချင်တယ်လည်းရှိတယ်။အဲ့ဒီဟာတွေကြောက်ပါ။အဲ့တော့အဲ့ဒီဟာလေးတွေကိုပဲဘယ်ဟာလဲဆိုတာကိုကျွန်တော်တို့အခုပြန်သုံးသပ်နေတာပါ။
လေးရကြကျင်းပမဲ့ဒီစည်းဝေးမှာပြစ်ခတ်တက်ခတ်မှုရစရေးဆိုင်ရာပူးတွဲဆောင်ကြည့်ရေးကော်မတီကိစ္စတွေအပါအဝင်နိုင်ငံရေးဆိုင်ရာညှိနှိုင်းဆွေးနွေးရေးကိုယ်စားလှယ်အဖွဲ့ DBN ရဲ့မဟာဗျူဟာရှေ့လုပ်ငန်းစဉ်တွေကိုဆုံးဖြတ်ချမှတ်သွားဖို့ရှိတယ်လို့လည်းသိရပါဗျ။နိုင်ငံရေးဆိုင်ရာညှိနှိုင်းဆွေးနွေးရေးကိုယ်စားလှယ်အဖွဲ့ DBN အဖွဲ့ဟာအစိုးရနဲ့ MCA တနင်္ဂနွေလုံးပြစ်ခတ်တက်ခတ်မှုရစရေးသဘောတူစာချုပ်လက်မှတ်မရေးထိုးကြရသေးတဲ့ညီညွတ်သောတိုင်းရင်းသားလူမျိုးများ Federal Council UNFC အဖွဲ့ဝင်တွေနဲ့ညီညာရေးနဲ့နိုင်ငံရေးဆွေးနွေးပွဲတွေကိုဥဆောင်ဆွေးနွေးသွားနိုင်ဖို့အတွက်ဖွဲ့စည်းထားတဲ့အဖွဲ့တစ်ဖွဲ့ဖြစ်ပါတယ်။နိုင်ငံရေးဆိုင်ရာညှိနှိုင်းဆွေးနွေးရေးကိုယ်စားလှယ်အဖွဲ့မှကချင်လွတ်လပ်ရေးအဖွဲ့ KIO ၊ရှမ်းပြည်တိုးတက်ရေးပါတီ SSPP ၊ကရင်မျိုးသားတိုးတက်ရေးပါတီ KNPP ၊မွန်ပြည်သစ်ပါတီ NMSP ၊ရခိုင်ပြည်မျိုးသားကောင်စီ ANC ၊လာဟုဒီမိုကရက်တစ်ပါတီ ADP ၊ဝမ်မျိုးသားအဖွဲ့ချုပ် WNO ၊ပလောင်ပြည်လွတ်မြောက်ရေးတပ် PSLF ၊မြန်မာမျိုးသားဒီမိုကရေစီမဟာမိတ်တပ်ဖွဲ့ MNDA အဖွဲ့ဝင်ခေါင်းဆောင်တွေပါဝင်ပါတယ်ခင်ဗျာ။